โอเคဖွဲ့စည်းပုံအခြေခံဥပဒေအသစ်ရေးဆွဲရေးနဲ့ပတ်သက်ပြီးတော့ပေါ့ညညတော်တိုင်းရင်းသားများလူမျိုးများ Federal Council UNFC နဲ့တော့ပြည်တွင်းရပေါ့လေညညတော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA တို့ပေါင်းပြီးတော့ဆောင်ရွက်မယ်လို့သိရတယ်ခင်ဗျအဲ့ဒီမှာဘယ်လိုပုံစံမျိုးနဲ့ပေါင်းပြီးတော့ဒီဆောင်ရွက်မလဲဆိုတာလေးနည်းနည်းပြောပြပေးပါခင်ဗျ
ဒီအဓိကတော့စိတ်ချင်းတူဖို့လိုတာပါအထက်မှနေတယ်အပြင်မှနေတယ်မဆိုင်ပါဘူးဒီလောက်ကိုအတူတူလုပ်ချင်တယ်ဆိုတော့ commitment လိုတာပါအဲ commitment ရှိတဲ့ပုံမှာကျွန်တော်တို့ one load ပဲတော့ပေါ့ပါ
ဟုတ်ကဲ့လုပ်ငန်းအကောင့်ထဲပေါ်မဲ့ပေါ့လေအစီအစဉ်လေးကျွန်တော်ပြောပြပေးပါဦးခင်ဗျ
တစ်လခွဲတစ်ခါလောက်၃လတစ်ခါလောက်လုပ်ပြီးတော့ရတာတဲ့ရလက်တွေညှိနှိုင်းပြီးတော့ဆက်လုပ်သွားမှာပါဗျာနေ့တတူဝါထိုင်ပြီးတော့စက်တိုက်ဒီလိုရေးသားတဲ့အဆင့်မဟုတ်ပါဘူးလုပ်ပြီးသားရေးပြီးသားတွေအားလုံးဆက်စားနေနိုင်ပြီးတော့အကောင့်ထဲပေါ်ထုတ်တဲ့သဘောပဲရှိပါလား
။ Okay ဖွဲ့စည်းပုံအခြေခံဥပဒေပေါ့လေ။ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်မှာလုပ်နေတာလည်းရှိတယ်ပေါ့လေ။ဒါကတော့တစ်ပိုင်းပေါ့။နောက်တစ်ခါအခုလွှတ်တော်ပြင်ပကနေလုပ်မယ်ပိုင်းပေါ့လေ
။အဲ့ဒီ
နှစ်ခုရောသွားပြီးတော့ပူးပေါင်းပြီးတော့ဆောင်ရွက်ဖို့ရောရှိလားခင်ဗျာ။ဒါမှမဟုတ်တည်တံ့စီသွားမှာ။
ရှိတယ်ခင်ဗျာရှိတယ်။အဲ့ဒီနှစ်ခုလည်းပဲအခါခွင့်ပေးရင်ကျွန်တော်တို့ကပူးပေါင်းဆောင်ရွက်ဖို့နော်။တစ်ဖက်ကလည်းကမ်းလာမယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ ready ပဲ။အဲ့ဒါဘာကြောင့်လဲဆိုတော့အခုဖွဲ့စည်းပုံရေးတယ်ဆိုတဲ့ဟာကကိုပြင်တယ်ဆိုတဲ့လုပ်ငန်းကိုထိခိုက်ဖို့သွားဆန့်ကျင်ဖို့အလုံးဝမဟုတ်ဘူးပြင်တဲ့လုပ်ငန်းကလည်းပြင်လို့ရတယ်လို့တပြေးညီအချိန်နဲ့တပြေးညီပြင်နေလုပ်နေတိုင်ပင်ကြပါဗျာအဲ့ဒီပြင်နေလုပ်နေတဲ့ဟာကကြာမလားနှေးမလားမသိနောက်ကြမလားမသိတဲ့ခါကျတော့ကျွန်တော်တို့အနေနဲ့ကလည်းတိုင်သားတွေလိုချင်တဲ့ပုံစံကဒါပဲဆိုတဲ့ဟာလေးကိုပေါ်ဖို့ကလည်းတစ်ဖက်ကလိုပါတယ်နောက်ပြီးတော့ပြည်သူလူထုအကဲဖြတ်နိုင်အောင်ပြည်သူလူထုရှေ့မောက်ကိုတင်ပြဖို့လည်းလိုလာ။နောက်ပြီးတော့လွတ်တော်ပြင်ပလွတ်တော်တွင်လုပ်ငန်းတွေနဲ့ကျွန်တော်တို့လုပ်ငန်းနဲ့ဆက်ကျင်ကွဲလွဲမှုမရှိပါဘူး။ဥတီချက်တခုတည်းပေါ်နေတာဖြစ်တဲ့အတွက်ဒါကဘာမှပြဿနာဖြစ်ဖို့တိုက်တိုက်ရင်ဆိုင်ဖို့လုံးဝမရှိဘူး။အဲ့ဒါကိုတော့ကျွန်တော်ကရှင်းလင်းတင်ပြခြင်းပါ
။ Okay အခုပေါ့လေသူကဖွဲ့စည်းပုံအခြေခံဥပဒေကိုဒီပေါ့ဆရာတို့အနေနဲ့ကဒါအသစ်ပြန်ရေးဆွဲတာပေါ့လေ။ဒါနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာကပြင်ဆင်လို့မရအောင်လုပ်ထားတာတွေအများကြီးရှိတယ်ပေါ့လေဥပမာဆိုလို့ရှိရင်ဒီလွတ်တော်ထဲမှာတင်ရမယ့်ကိုယ်စားလှယ်20ခန်းရေခိုင်နှုန်းတို့နောက်တစ်ခါဒီ85ရေခိုင်နှုန်းကထောက်ခံရမယ်လို့နောက်တစ်ခါပေါ့ပြည်သူ့ဆန္ဒခံယူပွဲတို့ပေါ့လေအဲ့လိုမျိုးကန့်သက်ချက်တွေရှိတော့အသစ်ပြန်လဲရေးဆွဲမယ်ဆိုလို့ရှိရင်ပေါ့လေဒီလမ်းကြောင်းအောင်ဖြတ်ရမယ်တဲ့ပုံမျိုးရှိတယ်ဒီအခက်ခဲကိုပေါ့လေကြော်ဖြတ်ဖို့ဘယ်လိုစဉ်းစားထားပါလဲခင်ဗျဒါက
တော့ကျွန်တော်တို့နည်းနည်းဆန္ဒပေးဖို့စောသေးတယ်ခင်ဗျဘယ်လိုနီးနာနဲ့ကြော်ဖြတ်မလဲဆိုတော့ဒါဆော်သေးတယ်ပထမကျွန်တော်3လစီမံချက်နဲ့ကျွန်တော်တို့ခံရမယ့်မူကြမ်းထွက်လာဖို့လိုတယ်ကျွန်တော်ခံရမယ့်မူကြမ်းထွက်လာတဲ့အချိန်မှာကျွန်တော်တို့ဒီတိုင်းမထားဘူးခင်ဗျတပီလုံးကိုဖြတ်မယ်အားလုံးပါဝင်ညှိနှိုင်းဖို့လိုမယ်အဖွဲ့စည်းပေါင်းစုံလည်းဖိတ်မယ်ဖိတ်ပြီးတော့ဘယ်လိုဖြတ်မလဲဆိုတဲ့မေးခွန်းကိုအဲ့ဒီအချိန်မှာမှထွက်လာတဲ့အများဆုံးပြချက်ကိုသွားမှဖြစ်တယ်ဗျအခုကျွန်တော်တို့ရဲ့တာဝန်ကအဲ့ဒါထုတ်လို့ရေးဖို့ကျွန်တော်တို့ကအခုဥတည်လုပ်နေတာဖြစ်တယ်ဗျ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုနဲ့ပတ်သက်ပြီးတော့တချို့ပေါ်ပြည်တွင်းနဲ့ရဒီဥပဒေရေးရကျွမ်းကျင်သူတွေကပြောနေတာပေါ့အခုလောလောဆယ်ပေါ့ဒီပြင်မှုကိစ္စအသစ်ရေးဆွဲမှုကိစ္စတွေကိုမဆောင်ရွက်ခင်ပေါ့လေ
ဟုတ်ကဲ
့နည်းနည်းနှိမ့်နိုင်ဖို့လိုသေးတယ်အခုလက်ရှိအစိုးရနဲ့စစ်တပ်နဲ့ပေါ့လေပါတီနဲ့နှိမ့်နိုင်ဖို့လိုတယ်ဆိုပြီးပြောနေပါတယ်ခင်ဗျအဲ့ဒီပုံမှာဘယ်လိုများသဘောရပါလဲခင်ဗျနှိမ့
်နိုင်ဖို့လိုတယ်ဆိုတာကျွန်တော်တို့ရဲ့သဘောတူတယ်အခုလည်းနှိမ့်နိုင်နေတာပဲတိုင်းသားလူမျိုးမညီလာခံမခေါ်ခင်တော့အကျိုးနှိမ့်နိုင်ပွဲတစ်ခါကျင်းပတယ်အလုပ်တော်မျိုးတစ်ခါကျင်းပတယ်အခုမကြခင်မှာပဲကျွန်တော်တို့အချိုညှိနှိုင်းပြန်လဲကျင်းပမယ်ဒီလိုကျင်းပမှုတွေကနိုင်ငံရေးဆွေးနွေးပွဲကိုဥတည်တယ်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲမှာလည်းဘာကိုဆွေးနွေးမလဲမေးလိုက်ရင်ဒါကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကိစ္စကအာဂျန်ဒါအရေးကြီးဖြစ်လာမှာပဲနိုင်ငံရေးဆွေးနွေးပွဲမှာဒါကြောင့်နိုင်ငံရေးဆွေးနွေးမှုကဆွေးနွေးမဲ့အရေးကြီးဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအာဂျန်ဒါအတွက်လွယ်ကူအောင်ဆွေးနွေးတဲ့အချိန်မှာအထောက်အထားကိုးကားဖြစ်အောင်ကျွန်တော်တို့ကမူကြမ်းတော်ပြင်တိုင်းလည်းမမှားဘူးဒါအချိန်ကုန်သက်ပါတယ်နော်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲပေါ်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေအာဂျန်ဒါဆိုတာနဲ့တပြိုင်တည်းတည်းကျွန်တော်တို့ကပြင်ဆင်ပြီးသားကိုချပြဖို့တင်ပြဆွေးနွေးဖို့လိုလာလိမ့်မယ်ဒါကြောင့်ကျွန်တော်တို့ကရေးနေတာဆိုတာကိုကျွန်တော်တို့ကကြိုတင်ညှိဖို့ကိုလည်းပဲအထူးလိုလာပြီးတော့တစ်တိုင်းမှမှကလည်းညှိနိုင်နေတယ်ဆိုတာလည်းကျွန်တော်တင်ပြခြင်း
ဟုတ်ကဲ့ခင်ဗျဘုံမွေးခုံကအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟုတ်ကဲ့
ခင်ဗျဟုတ်ကဲ့